ဒီတပတ်တော့ကဘာရှင်းအောင်အမွေအနှစ်လို့သတ်မှတ်တဲ့နေရာဖြစ်စရင်ဝင်ပြီးထိမ့်သိမ့်ရမယ်နေရာမြန်မာနိုင်ငံမှာရှိနေပါသလားဆိုတာကြည့်ကြအောင်ပါကဘာပေါ်ကထူးခြားတဲ့အဆောက်အုံတွေယဉ်ကျေးမှုနဲ့ရှေးဟောင်းအမွေအနှစ်လက်ရာတွေအတွက်ကုလသမဂ္ဂကစီစဉ်ပြီးနိုင်ငံပေါင်း22နိုင်ငံပါဝင်တဲ့ကော်မတီက World Heritage Site လို့ခေါ်တဲ့ကဘာအမွေအနှစ်နေရာဖြစ်နေသတ်မှတ်ပြီးထိန်းသိမ်းပါတယ
်။ World Heritage Committee ကရှိတယ်ပေါ့နော်။ကဘာအမွေအနှစ်ထိန်းသိမ်းရေးကော်မတီပေါ့လေ။အဆောက်အုံက50ခုမြောက် UN UNESCO ကစတင်ခဲ့တဲ့ project ဖြစ်ပါတယ်။ဒါကလည်းအမှန်တရားဖြစ်တဲ့ cultural heritage နဲ့ natural heritage policy တဘာဝအမွေနဲ့ဒီဂျင်းအမွေတွေကိုမပြည့်စုံအောင်ထိန်းသိမ်းကာကွယ်ဖို့ဆိုပြီးတော့ကြီးရဲပြီးတော့ဖွဲ့စည်းတာဖြစ်ပါတယ်။ဒီဖွဲ့စည်းတာတဘာမှာကာကွယ်ပြုထားတဲ့တနည်းအားဖြင့် world heritage or natural heritage or cultural heritage ဖြစ်တဲ့မှတ်ထားတဲ့ site ကဘယ်လိုလဲချက်ကိုလောက်ကြည့်ရတော့ရှေ့ရလောက်ကြည့်လို့ပြောပါတယ်ဒီမှာတော့မြန်မာနိုင်ငံမှာတော့အခုမှအဲ့ဒီ project ဝင်ရမှာပေါ့လေ proposal ထုတ်ထားတာပေါ့
မန္တလေးရတနာဘုံတက္ကသိုလ်ကရှေးဟောင်းသူတေသနဌာနပါမောက္ခဒေါက်တာဦးတာထွန်းမောင်မွာထိမ့်သိမ့်မှုတတ်မှတ်ထားတဲ့ကပအမွေအနှစ်နေရာပေါင်းဟာကုလသမဂ္ဂကဦးစီးပြီးစောင့်ရှောက်လာခဲ့တာနှစ်ပေါင်း40ရှိလာတဲ့ဒီ2012ခုနှစ်မှာနိုင်ငံပေါင်း159နိုင်ငံမှာ962ခုရှိပြီဖြစ်ပါတယ်အဲ့ဒီထဲမှာယဉ်ကျေးမှုအမွေအနှစ်က945ခုရှိပြီးတဘာဝအမွေအနှစ်က188ခုပါဝင်ပါတယ်။ဒီလိုစီးရင်ဝင်ဖြစ်လာဖို့အတွက်ပထမဆုံးရှောက်ထားခြင်းနဲ့နိုင်ငံကရှောက်ထားခြင်းနဲ့နေရာအတွက်မှတ်တမ်းပြုစုစီးရင်ပေးရပါတယ်။ Tentative List လို့ခေါ်တဲ့ယာယီစီးရင်ထဲမှာပါသွားရင်အဲ့ဒီစီးရင်ကိုအမည်စင်းတင်သွင်းတဲ့ Nomination File ထဲပါတဲ့မပါတဲ့ရွေးပြီးပါသွားရင်အကြံပေးအဖွဲ့တွေကအဆင့်ဆင့်စစ်ဆေးပေးရပါတယ်။နောက်ဆုံးမှနိုင်ငံတကာကော်မတီကနေဆုံးဖြတ်ချက်ချပြီးကမ္ဘာအမွေနဲ့နေရာအဖြစ်နဲ့ရွေးချယ်တာပါဒီလိုရွေးချယ်ခံရဖို့အတွက်မြန်မာနိုင်ငံကတင်သွင်းထားတာ1996ခုနှစ်မှာ tentative list အဖြစ်နဲ့ယာယီစီးရင်ဝင်တဲ့နေရာ၈နေရာရှိပါတယ်ဟိုးရှေးအထက်မြန်မာမြို့ကြီးတွေဖြစ်တဲ့အင်းဝအမရပူရစကိုင်းမင်းကွန်းမန္တလေးမြို့ကြီးတွေပါတယ်လို့မွန်ဘရင်တွေတည်ထားတဲ့ဘကူးနဲ့ဟန်တာဝရီလည်းပါပါတယ်။နောက်ကြောက်ခက်လက်ရာတွေရှိတဲ့ဗရင်လင်းကူ၊ဗကန်ခက်လက်ရာတွေရှိတဲ့ဗကန်၊ရခိုင်ပြည်နယ်မြောက်ဦးကရှေးလက်ရာတွေအပြင်အင်းလေးကန်ကြီးနဲ့ရွှေကျောင်းတော်အပါဝင်ကုန်းပေါင်ခက်ဖုံးတော်ကြီးကျောင်းတွေပါပါဝင်ပါတယ်။ဒါအပြင်ပြုခက်ကလက်ရာတွေလည်းပါတယ်လို့ပမောက္ခဥတာထွန်းမောင်ကပြောပါတယ်။
ဒီလိုရတယ်မတိပြတော့ကတော့မြန်မာနိုင်ငံမှာသူ site တွေကတော့ကြားပါတယ်ဒီ bacon node တို့ brick တွေတို့ခိုင်းနေလို့ပေါ့လေအဲ့ဒီဟာတွေကို heritage in the table တဲ့ proposal ထားတယ်လို့သိရပါတယ
်ဟုတ်ကဲ့ဒီမြန်မာနိုင်ငံလို့ပြောလိုက်လို့ရှင်အများဆုံးသိကြတာကပကံပေါ့နော်ဆရာဒီတမိုင်းပညာရှင်တယောက်အနေနဲ့ပေါ့နော်ဒီပကံနဲ့ပြူကိုတကယ်လို့ရွေးချစတန်းဆိုလို့ရှင်ဘယ် site ကိုပို့ပြီးတော့ရွေးတင်တယ်လို့ဆရာသတ်မှတ်ပါလဲဆရာ
ဒီကတော့ process လောက်ကောင်းပါတယ်တကယ်တော့ value ကတော့မကုတုံးရှိတာပါပဲမကုတုံးရှိတဲ့နေရာမှာတကယ်ကတော့ကျွန်တော်ရှင်လေလူများကလည်းတော်တော်လေးစိတ်ဝင်စားပြီးသားဖြစ်တယ်တန်ဖိုးထားပြီးသားဖြစ်တယ်နောက်တော့ပကံကိုအဓိကအဖြစ်ကျွန်တော်တို့ကအာယုံဆိုင်ပြီးတော့ဒီဆက်ကြတာပါလေအဲ့တော့ပြည်ထိုင်နေမှုတွေကလည်းပကံမှာတော်တော်ရှိပါတယ်အခုချိန်ကတော့ဒါပေမဲ့ site တွေကတော့အဲ့ဒီအားနဲ့အလံဝေးနေတယ်လို့ထင်ပါတယ်အခုတစ်ချိန်ကျွန်တော်ပြရတော့လေခလင်းလို့ပါပေါ့လေအခု site တွေကျူစာပြောပါတယ်ကျူစာကျွန်တော်တို့ပကံရဲ့မတိုင်ငါရှိခဲ့တဲ့ဟာပေါ့လေယူလာပြောတယ်ယူမကယူတဲ့ဆော်ရဲ့အခါယူဒီမှုတွေထုံးလာခဲ့တဲ့နေရာတင်ရဖြစ်တဲ့ဆိုတော့လေအဲ့တော့ခုနောက်ပိုင်းပြုဖို့မှုတွေကပြရပါမယ်အဲ့တော့တေမိုးအာရင်းတိုင်းတော့ကျွန်တော်ကပကန်ဆိုင်တော့ကကျွန်တော်ဒီပညာပိုင်းဆိုင်ရာအောင်နေတဲ့မှာပြောလို့ရှိရင်ဒီ historical site ပေါ့ကယူရတော့ကျွန်တော်တို့ဒီ total historical site ပေါ့လေအဲ့တော့ခလင်းမှာအခု total history အပြင် pre history ပေါ့ကျွန်တော်ကြောက်ခဲ့တဲ့တပ်တဲ့ဟာလည်းရှိတယ်ယူမဲ့တပ်တဲ့ဟာရှိတယ်နောက်အဲကြောင်းနဲ့ဒီနဲ့ကြားမှာရှိတဲ့ဒီကိနေတိုင်းထောက်ထားလည်းရှိတယ်။ခလင်းဒီတနည်းအားဖြင့် cultural succession ဟိုကပေါ့ continuity ရှိတဲ့နေရာတနည်းအားဖြစ်တဲ့အကြောင်းပို့ပြီးတော့ပြန်ဖို့ကြီးမားပါတယ်။ဒါမဲ့တော့ကျွန်တော်တို့ကပကံလိုမျိုးကျွန်တော်တို့ဒီအမှုပြညာပြုစုလိုက်ရမှညာတော့မရှိဘူးလေ။ဒါမဲ့ရည်ပြည့်မှုအဆင့်အပြင်တဲ့တော့ဒီမှာအဆင့်အဆင့်ပုံစံတော့ကိုခလင်းမှာတွေ့ရမှာဖြစ်ပါခင်ဗျာ
။ဟုတ်ကဲ့ဆရာအခုပြူလက်ရာတွေကိုမြန်မာနိုင်ငံရဲ့ဘယ်နေရာတွေမှာအဓိကတွေ့ပါလဲဆရာ။ဘယ်နှနေရာလောက်တွေ့ပါလဲ။
အဓိကပြောရတာကျွန်တော်တို့ဘေကနိုးရယ်ဘေကနိုးဆိုတော့ကျွန်တော်တို့တောင်ပိုင်းနော်ခင်ဗျာ။ငါတို့ကတရိတ်ခေတ္တကြီးနားမှာပါ။ နောက်ကျွန်တော်ဆန်လင်းကတော့ကျွန်တော်ရွှေဘုံနားမှာရှိပါတယ်ဒီဘုရားစီတဲ့မိုင်းနဲ့ဆက်တော့ပေါ်မှာရှိပါအဲနောက်တစ်နေရာကကျွန်တော်ကဘာပြောမလဲ9 more ဆိုတဲ့နေရာရှိပါတယ်9 more ဟောအင်းလည်းမျိုးလို့လည်းခေါ်ပါတယ်သူကခုမဲမျိုးနားမှာရှိပါတယ်နောက်ပြီးတော့ဝတီးဆိုတာရှိပါတယ်ဝတီးကတော့ကျွန်တော်တို့ကလည်းမထိုးကြီးမျိုးနဲ့နားမှာရှိပါတယ်ဒါပေမဲ့အဲ့ဒီဝတီးနဲ့9 more ကတော့ဒီလောက်ကြီး evidence ကခလင်းတို့ဘီတနိုတို့တိကျတော့မများပါဘူးအဲ့တော့အပြူထဲမှာအထင်ရှားဆုံးပြောရရင်တော့ဘီတနိုရဲ့တိကျပြရဲ့ခလင်းရဲ့အမှုဖြစ်ပါတယ
်အခုလိုမြန်မာနိုင်ငံကရှေ့ရောက်အမွေနှစ်တွေကိုကမ္ဘာအဆင့်တက်မှတ်ထိမ့်သိမ့်လာမယ်ဆိုရင်ဘယ်လိုအကျိုးကျေးဇူးမျိုးတွေကိုခံစားရမှာပါလဲ
အကျိုးရှိမှတော့ချက်တုံးမြောက်တွေ့ရပါတယ်အခုကတော့ဒီမိပညာဆိုင်ရာအထောက်အကူတွေကတော့ရပါမယ်ရှေ့ရောက်ပြည်သူတွေဘယ်လိုထိမ့်သိမ့်မလဲစီမံခန့်နဲ့စနစ်တကျဘယ်လိုထိမ့်သိမ့်မလဲမိပညာဆိုင်ရာအထောက်အကူရပါမယ်နံပါတ်2ကကျွန်တော်တို့ငွေကြေးပိုင်းဆိုင်ရာအထောက်အကူရပါမယ်အော်နောက်ဆုံးနံပါတ်3ကတော့ကျွန်တော်အကျိုးရှိလာမယ်ဆိုတော့ the world health issue ဝင်သွားပြီးအပြင်တူရီဇင်မှာပို့ပြီးတော့ exception ရှိလာနိုင်ပါတယ်အဲ့ဒီလိုတဲ့မြန်မာနိုင်ငံနေရမှာဖြစ်ပါတယ်။ဆိုတော့သူတို့ပြတဲ့အဲ့ဒီမြစ်ပညာဆိုင်ရာအခုမြင်တဲ့မှာရှောင်းပစ္စည်းတွေဘလို့တားရှောင်းထိမ့်သိမ့်မလဲဆိုတာအသက်ကပါတယ်လို့နောက်တစ်ခုက NBA ကြုံတွေ့နေတဲ့အခါမျိုးပါလေ emergency ပေါ့လေအရေးပေါ်ထောက်ပံ့နေအများကြီးရလာနိုင်ပါတယ်။ဒါကြောင့်မို့အကယ်၍များကျွန်တော်တို့က structural type တွေက what has been treatment သတ်မှတ်ရေးခံရမယ်ဆိုရင်မြန်မာနိုင်ငံအတွက်အများကြီးအကျိုးရှိနိုင်ပါတယ်ကျွန်တော်ပြောချင်ပါတယ်။
ရှင်ဟောင်းသူတေသနပါမောက္ခဒေါက်တာဦးသာထွန်းမောင်ပါရှေ့တပတ်မှာတော့ဤပညာဆိုင်ရာမှာဘလို့အထောက်ပံ့တွေရလာနိုင်တယ်ဆိုတော့ကိုပြောပြပေးဖို့ရှိတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းဖတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တပတ်မှာပြန်ပြီးဆုံကြအောင်နော်